အီရတ်တပ်ဖွဲ့တွေဟာမူဆိုးမြို့နယ်နားကမြို့လေးတစ်ခုတည်းကိုကြာသပတေးနေ့ကတတိကြီးစွာနဲ့ခြေကပ်နေကြပါတယ်။အရက်သားတွေလုံခြုံရေးအတွက်တအိမ်ဝင်တအိမ်ထွက်ဆောင်ရွက်နေချိန်မှာဒီစစ်သားတွေဟာ IS တို့ထောင်ထားတဲ့ဘုံတွေချောင်းမြောင်းပစ်ခတ်မှုတွေကိုလည်းတတိထားနေရပါတယ်။အီရတ်နိုင်ငံတွင်းမှာရှိတဲ့သူတို့ရဲ့နောက်ဆုံးခြေကုပ်စခန်းဖြစ်တဲ့မူဆိုးမြို့က IS တပ်ဖွဲ့ဝင်တွေမဆုတ်ခွာဘဲခုခံကြဖို့သူတို့ရဲ့ခေါင်းဆောင်တွေကတိုက်တွန်းထားပါတယ်။ IS တို့နှစ်နှစ်ကျော်သိမ်းပိုက်ထားခဲ့တဲ့မူဆိုးမြို့ကိုအခုလိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်ယာနဲ့ချီတဲ့မိသားစုတွေထွက်ပြေးခဲ့ကြပါတယ်။တချို့ကလည်းအလံဖြူတွေကင်ဆောင်ထားကြပြီးတချို့ကတော့အင်္ဂလိပ်အခေယာ V ပုံသဏ္ဍာန်နဲ့ IRAT တပ်ဖွဲ့ဝင်တွေကိုလက်တွေနဲ့ဝေယံနှုတ်ဆက်ခဲ့ကြပါတယ်။IS လိုလာတဲ့မူဆိုးမျိုးရဲ့အနောက်ဘက်ခြမ်းမှာတော့စိုးရိမ်မှုတွေပုံမှုကြီးထွားလာနေပါတယ်။လက်တုပ်ပြတ်မှုတွေလက်စားချေမှုတွေဖြစ်လာလေမလားဆိုပြီးစိုးရိမ်မှုတွေရှိနေတာပါ။ IS လိုလာသူတွေကိုလူမြင်ကွင်းမှာအရှက်ရအောင်လုပ်တာတွေနှင်းဆဲရိုက်နှက်မှုတွေရှိနေကြောင်းနိုင်ငံတကာလူငယ်ချမ်းသာ့ဝင်အဖွဲ့ကြီးကလည်းကြေညာထားပါတယ်ရှင်။